ကာဝေးဆိုင်ဥရောပမဟာမိတ်နိုင်ငံတွေကအကြီးဆုံးနဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့ဂျာမနီဟာရုရှားရဲ့အထုတ်နယ်ကိုခံနေတယ်လို့ဆွဆဲပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာမနီတနင်္ဂနွေနေ့ကိုကွပ်ပြီးနေတိုးစစ်မဟာမိတ်တွေရဲ့ဗိုလ်တပုရဲ့အစည်းအဝေးမှာအပြစ်တင်ဝေဖန်လိုက်ပါတယ်။ဂျာမနီကရုရှားဆိုင်ကုမ္ပဏီ Gazprom ကိုဂျာမနီရေပိုင်နယ်ကိုဖျက်ပြီး North Stream နဲ့ပိုက်လိုင်းတိစောက်ခွင့်ပေးခဲ့တာအတွက်နေတိုးတွင်မှုချုပ်ယန်စတိုတန်ပါကမင်းဆာဆိုင်ပြုလုပ်တဲ့အစည်းအဝေးမှာသမ္မတထရမ့်ကဂျာမနီကိုဝေဖန်လိုက်တာပါ။ဂျာမနီဟာသူ့နိုင်ငံထဲမှာကြောင်မီးသွေးဓာတ်ပစ္စည်းတွေနျူကလ িয়ার ဓာတ်ပစ္စည်းတွေကိုရပ်ဆိုင်းစီပြီးရုရှားစီကရင်းနှီးတဲ့တဘောအတန်းငွေတွေယူပြီးရုရှားကိုတစ်နှစ်ဒေါ်လာဘီလျံပေါင်းများစွာရအောင်လုပ်ပေးနေတယ်လို့သမ္မတထရမ့်ကဝေဖန်ပြီးနေတိုးဖွဲ့ကလည်းဒီလိုကိစ္စမျိုးကိုဆက်လို့မရှိတယ်လို့ပြောခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကတော့သူငယ်ချင်းကဂျာမနီနှစ်ချမ်းကွဲနေခြင်းအရှိဂျာမနီဘက်မှနေထိုင်ခဲ့ဘူးဆိုတော့ရုရှားလည်းဘလို့နေရတယ်ဆိုတာသူတေးချာချာတိထားတော့နဲ့အခုကိုမိုင်လွတ်လပ်တဲ့မူဝါဒရင်းနဲ့ဆုံးဖြတ်ချက်တွေချနိုင်တယ်။၂၁ရာစုဂျာမနီဖြစ်နေပြီးမှရုရှားကမလွှမ်းမိုးနိုင်ဘူးလို့ပြန်လည်ပြောကြားခဲ့ပါတယ်။